Welcome to the Voice of America in Burmese.
တော်ဆင်ပေါင်းတနေ့တာညနေခင်းမှာမောပန်းစေကြပါလေလားခင်ဗျာဗီအမေရိကန်တိုင်း2018ခုနှစ်အောက်တိုဘာလ22ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ19.25ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျမသင်္ကီထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပါမယ်ဆော်ဒီသတင်းတော်ဂျမဲကရှိုဂီအသက်ခံရမှုအတွက်ဝမ်းနည်းရပါကြောင်းဆော်ဒီအင်ရှိဇန်ကမိသားစုကိုဖုံးဆက်ပြောဆိုပါတယ်ရုရှားနဲ့လက်နက်ဆိုင်ရာသဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတကပြောဆိုလိုက်တဲ့အပေါ်ရုရှားဘက်ကစိုးရိမ်ကြောင်ပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာKIA ကချင်တက်နဲ့အစိုးရတက်တွေကြားအပြည့်ရငင်းညံရေးဆက်လက်ဆွေးနွေးကြဖို့ကချင်ငင်းညံရေးအကျိုးတော်ဆောင်အဖွဲ့ကတိုက်တွန်းနေပါတယ
်။ရေယုံချင်းမှုစီဆောက်ဖို့အရေးကြီးတယ်။ရေယုံချင်းမှုရှိမှပဲငင်းချမ်းရေးဆက်လက်ပြလှုပ်လှုပ်ရပြည့်ရလည်းလှုပ်လှုပ်ရတာဖြစ်တဲ့အတွက်ကြောင့်ပြည်တိုက်ပွဲမဖြစ်ဖို့တော့အများအားဖြင့်နှစ်ဖက်စလုံးကိုပဲကြိုးနေတာပါအဖြစ်။အဲ့ဒါမှတစ်ဖက်က
ငင်းညံရေးအကျိုးတော်ဆောင်အဖွဲ့တာဝန်ရှိသူတွေပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူကပ်လီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုံတိုင်းငယ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာသတိပေးချက်တွေထွက်ပေါ်နေတဲ့အကြောင်းကိုလည်းတင်ပြဖို့ရှိသလိုဒီအမေရိကန်ပြည်ထောင်စုရဲကိုဝင်ဖို့ကြိုးစားနေကြတဲ့ Honduras နိုင်ငံကလူအုပ်ကြီးဘယ်လိုအခြေအနေနဲ့ရင်ဆိုင်နေရသလဲဆိုတာကိုလည်းတင်ပြအောင်ပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါဦးဗျာ
။ Sorry အရှင်းဆံမင်းသားမိုဟာမက်ဘင်ဆယ်မန်ကဆော်ဒီသတင်းတော်ဂျမဲကာရှိုဂီရဲ့သားဖြစ်သူကိုဒီကနေ့တင်းနှင်းလာနေမှာတယ်လီဖုန်းဆက်ပြီးဖခင်ဖြစ်သူအသက်ခံရမှုအတွက်ဝမ်းနဲ့ကြေကွဲရပါကြောင်းပြောဆိုခဲ့ပါတယ်။သတင်းတော်ကာရှိုဂီကအောက်တိုဘာလ2ရက်နေ့ကတူရကီနိုင်ငံအစ္စတန်ဘူးကဆော်ဒီကောင်စစ်ဝင်ရုံးနယ်ကိုဝင်ရောက်သွားပြည်တဲ့နောက်အသက်ခံခဲ့ရတာပါ။တူရကီသမ္မတရစ်စစ်ထီရဲ့အာရူဝန်ကတော့သတင်းတော်တပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးဖြစ်ကြောင်းကုံစင်ဖော်ထုတ်မယ်လို့လွှတ်တော်ကိုပြောတဲ့မိန့်ခွန်းမှာအခိုင်အမာပြောဆိုထားပါတယ်။တရားမျှတမှုရှိရေးကြိုးပမ်းနေတာဖြစ်ပြီးလုံထုံးလုံနည်းတွေအတိုင်းမဟုတ်ဘဲအမှန်တရားအတိုင်းဖော်ထုတ်မယ်လို့တူရကီသမ္မတကမနေ့တနင်္ဂနွေကအစ္စတန်ဘူးမြို့ကလူမှုစည်းဝေးပွဲမှာလည်းပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လည်းမနေ့တနင်္ဂနွေနေ့မှာပဲတူရကီသမ္မတကတယ်လီဖုန်းဆက်ဆွေးနွေးပါတယ်။သတင်းတော်ကရှိုဂီအသက်ခံရမှုမှာရှင်းရှင်းလင်းလင်းဖော်ထုတ်ဖို့လိုအပ်တယ်ဆိုတာကိုခေါင်းဆောင်နှစ်ဦးတို့သဘောတူခဲ့ကြတယ်လို့လည်းတူရကီနိုင်ငံပိုင်သတင်းစာကဖော်ပြပါတယ်။တူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီအာရေဗျကောက်စစ်ဝင်ရုံအတွင်းသတင်းတော်ကတ်ရှိုဂီတပ်ဖြတ်ခံရမှုဟာဆိုရင်ဆိုးရွားလှတဲ့အမှားကြီးဖြစ်ပါတယ်လို့ဆော်ဒီအာရေဗျဘက်ကပြောဆိုလိုက်ပြီးတာဝန်ရှိသူအားလုံးကိုအရေးယူမယ်လို့လည်းကတိပြုထားပါတယ်ဆော်ဒီတရှိုရီအနေနဲ့လုံပိုင်ခွင့်ကိုကျော်လွန်လုပ်ခဲ့ကြပြီးရိုင်းဆိုင်တဲ့လုပ်ရအဖြစ်ဆော်ဒီနိုင်ငံခြားရေးဝန်ကြီးအဒဲလ်အယ်ဂျူဘဲက Fox News ရုပ်သံကိုမနေ့တနင်္ဂနွေနေ့မှာလည်းပြောဆိုထားပါတယ်ရှင်
ရုရှားနဲ့အမေရိကန်ကြားကရေးပါတဲ့ဆေးခစ်ကာလလက်နက်ဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုတဲ့အပေါ်မှာစိုးရိမ်ပူပန်ကြောင်းရုရှားဆိုရကဒီကနေ့တင်လာနေမှာပြောဆိုလိုက်ပါတယ်ဒီလောက်ရကြောင်းကဘာကြီးဟာပိုပြီးအန္တရာယ်ရှိရနေတာတခုဖြစ်သွားစေနိုင်တယ်လို့ရုရှားဆိုရကပြောဆိုတာပါရုရှားဘက်ကစာချုပ်ကိုမချိုးဖောက်ဘူးဒါပေမဲ့အမေရိကန်ပြည်ထောင်စုဘက်ကဒုံးကျည်တစ်တွေထုတ်လုပ်မယ်ဆိုရင်တော့ရုရှားအနေနဲ့လည်းမဖြစ်မနေတုံ့ပြန်မှာဖြစ်တယ်လို့ရုရှားဆိုရပြောခွင့်ရဒမီထရီပက်စကော့ကသတင်းတော်တွေကိုပြောဆိုခဲ့ပါတယ်တလက်ပြည်နျူကလ িয়ার လက်နက်ဆိုင်ရာသဘောတူစာချုပ်အပေါ်အမေရိကန်ရဲ့အစီအစဉ်နဲ့ပတ်သက်ပြီးဒီသတင်းပတ်အမေရိကန်မျိုးသားလူမျိုးရေးချန်ပီယံဂျွန်ဘောလ်တန်နဲ့တွေ့ဆုံဆွေးနွေးမှုမှာအချက်အလက်တွေပို့ပြီးသိရဖို့ရုရှားတာဝန်ရှိသူတွေကလိုလားနေတယ်လို့လည်းရုရှားဆိုရပြောခွင့်ရကပြောပါတယ်အမေရိကန်မျိုးသားလူမျိုးရေးအချန်ပီယံဂျွန်ဘောလ်တန်ကဒီကနေ့တင်လာနေမှာရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဘရော့ဖ်နောက်ရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ရုရှားဘက်ကဒုံးကျည်တွေတိစောက်ဆန်းစံနေတာတွေက1989ခုနှစ်သဘောတူစာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်သမ္မတထရမ့်ကဆွဆွဲထားပါတယ်ဒီသဘောတူညီချက်အရအမေရိကန်နဲ့ရုရှားတို့အနေနဲ့ကီလိုမီတာ900ကနေ9000ကျော်ဖြစ်နိုင်တဲ့နျူကလ িয়ার ဒုံးကျည်တွေတိစောက်မှုဆန်းစံမှုနဲ့ထိုးလောင်မှုအလုံးကိုတားမြစ်ထားရလဲဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာမနေ့တနင်္ဂနွေနေ့ကလွှတ်တော်ရွေးကောက်ပွဲတွေကိုဒုတိယနေ့အဖြစ်ကျင်းပခဲ့ပြီးမဲဆန္ဒရှင်အများစုမဲပေးခွင့်ရခဲ့ကြပါတယ်။လုံးဝမဖွင့်နိုင်ခဲ့တဲ့မဲယုံတွေရှိသလိုမဲပေးဆက်ချုပ်ယွင်းတာတွေအပါအဝင်အခက်အခဲတွေရှိခဲ့ပေမဲ့လည်းစနေနေ့တနင်္ဂနွေနေ့ကျင်းပတဲ့ရွေးကောက်ပွဲတွေမှာတော့မဲဆန္ဒရှင်၄သန်းမဲပေးခဲ့တယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်။မဲပေးဖို့မှတ်ပုံတင်ထားသူက၉သန်းနီးပါးရှိပါတယ်။ အကြမ်းဖက်မှုတွေကြောင့်ရွေးကောက်ပွဲအပေါ်ထိခိုက်စေခဲ့တာပါ။ AFP သတင်းအေဂျင်စီကသူပြုစုထားတဲ့စည်းရုံးအရပြီးခဲ့တဲ့စနေနေ့ကရွေးကောက်ပွဲနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေကြောင့်လုံခြုံရေးဝန်ထမ်းနဲ့အရသားသေဆုံးထိခိုက်ဒဏ်ရာရမှုက300နီးပါးရှိတယ်လို့ဖော်ပြပါတယ်။ဒီရေအတွက်ဟာဆိုရင်ပြည်ထရေးဝန်ကြီးဌာနကနောက်ဆုံးဖော်ပြတဲ့အရေအတွက်ထက်၄စာပုံများတာဖြစ်ပါတယ်။မဲယုံတွေကိုရောရွေးကောက်ပွဲဆိုင်ရာလှုပ်ရှားမှုအလုံးကိုပါတိုက်ခိုက်မယ်လို့တာလီဘန်ဘက်ကလည်းအကြိမ်ကြိမ်ချင်းချောက်ခဲ့တာပါ။အာဖဂန်သမ္မတအာရှရက်ဂါနီကတော့မဲဆန္ဒရှင်တွေကိုကျေးဇူးတင်တယ်လို့မနေ့တနင်္ဂနွေနေ့ရုပ်သံမိန့်ခွန်းမှာပြောဆိုသွားပါတယ်။အာဖဂန်ပြည်သူတွေအနေနဲ့ချင်းချောက်သတိပေးမှုတွေကိုအလျှော့ပေးမှာမဟုတ်ဘူးဆိုတာကိုရန်သူတွေကိုပြတ်တက်လိုက်တာဖြစ်တယ်လို့ရန်သူတွေကိုချင်းမုံလုံးစိမ့်နဲ့အင်းအားကိုပါပြတ်တာဖြစ်တယ်လို့အာဖဂန်သမ္မတကမင်ကွန်းမှာပြောဆိုသွားပါတယ်။ရွေးကောက်ပွဲအတွက်အပိသက်ရလတ်တွေကတော့သတင်းဘတ်တွေနဲ့ချီစောင့်ဆိုင်းရအောင်မှာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကလူမျိုးရေးဆွေးနွေးပွဲကိုပြီးခဲ့တဲ့သတင်းဘတ်ကကျန်းဖက်သမားတွေရဲ့တိုက်ခိုက်မှုတွင်အမေရိကန်ဗိုလ်ချုပ်တဦးဒဏ်ရာရသွားတယ်လို့အမေရိကန်ဘဏ္ဍာကွန်စစ်ဌာနချုပ်ကတနင်္ဂနွေနေ့ကထီပြလိုက်ပါတယ်။အမေရိကန်ကြီးတပ်ရဲ့ဗိုလ်မှူးချုပ် Jeffrey Smiley ဟာတနက်ကြီးစံတစ်ချက်ထိမှန်ခဲ့ပြီးအခုခါမှာဒဏ်ရာကနေပြောက်ကွင်းသက်သာလာနေပြီဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့သူ့ရဲ့ဒဏ်ရာဘလောက်ထိစိုးရိမ်စရာကောင်းခဲ့တယ်လဲဆိုတာကိုတော့တာဝန်ရှိသူတွေကမထုတ်ပြန်ခဲ့ပါဘူး။ဗိုလ်မှူးချုပ် Smiley ဟာအာဖဂန်နိုင်ငံတောင်ပိုင်းကနေရိုးတပ်ဖွဲ့ရဲ့စစ်ဘက်ကြံပြီးဖွဲ့ကိုတာဝန်ယူထားသူဖြစ်ပါတယ်။သူဟာပြီးခဲ့တဲ့ဇာတ်ရီနေ့ကကန်နဒါပြည်နယ်အုပ်ချုပ်ရေးမှုရုံးဝယ်အတွင်းမှာပြုလုပ်တဲ့လုံခြုံရေးဆွေးနွေးပွဲကိုအတွင်းလူတဦးရဲ့တိုက်ခိုက်မှုအတွင်းမှာထိခိုက်ဒဏ်ရာရသွားခဲ့တာဖြစ်ပါတယ်။တာလီဘန်တပ်ဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောကြားလိုက်ပြီးတော့ဒီတိုက်ခိုက်မှုကြောင့်ကန်နဒါပြည်နယ်ရဲမှုကြီးနဲ့ထောက်လှမ်းရေးကြီးကဲတို့တည်ဆုံသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာပြစ်မှတ်ထားခံရသူတွေကတဦးကတော့အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်ရဲ့နေရိုးတပ်ဖွဲ့ရဲ့အကြီးကဲဗိုလ်ချုပ်ကြီးစကော့မီလာလည်းဖြစ်ပါတယ်ခင်ဗျာ။
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ဒိုမီတာ70 kHz 10683ည5ဒိုမီတာ19 kHz 15565နဲ့5ဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်နေရရင်မှာအချမ်းဖက်မှုတွေဆင်းရဲမွဲတေမှုတွေကိုမခံနိုင်တော့တဲ့အတွက်ဆိုပြီးခြေချင်းခီးထွက်လာကြတဲ့ထောင်းနဲ့ချီတဲ့ရွှေပြောင်းအခြေချသူတွေမနေ့တနင်္ဂနွေနေ့ညမှာတော့မက္ကဆီကိုနိုင်ငံတာပါရှဲမြို့မှာညအိတ်ရနာခဲ့ကြပါတယ်။ဟွန်ဒူရပ်စ်နိုင်ငံကအများဆုံးပါဝင်တဲ့ထောင်းနဲ့ချီတဲ့ရွှေပြောင်းအခြေချသူတွေခီးနှင်လာချိန်မှာပဲအမေရိကန်ပြည်ထောင်စုကတော့ဒီလူတွေကိုမကြိုဆိုဘူးလို့တမရဒေါ်နယ်ထရန့်ကထပ်ပြီးသတိပေးပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဒီမူဝါဒကိုမနေ့ကထုတ်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အုပ်စုလိုက်ခြေချင်းခီးနှင်လာတဲ့ရွှေပြောင်းအခြေချသူတွေအရေးအမေရိကန်ဆိုရကအနိကဆောက်ကြည့်နေကြောင်းဖြတ်တန်းသွားလာရနိုင်ငံတွေရဲ့အချုပ်အခြာအာဏာဥပဒေစည်းမျဉ်းစည်းကမ်းတွေကိုရွှေပြောင်းအခြေချသူတွေချိုးဖောက်တယ်လို့လည်းကြေညာချက်ထဲမှာစွပ်စွဲထားပါတယ်။အုပ်စုလိုက်လာနေကြတဲ့ရွှေပြောင်းအခြေချသူတွေတဲ့ကတချို့ကြောင့်အကြမ်းဖက်မှုတွေဖြစ်မဲ့အရေးဆိုရင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကပြောပါတယ်။စီစဉ်သူတို့ရဲ့နိုင်ငံရေးရည်ရွယ်ချက်တွေဖြစ်ပုံရတယ်လို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုပေးမယ်လို့အသေးစိတ်ကိုတော့မပြောပါဘူးဒုက္ခသည်နဲ့ရွှေပြောင်းဝင်ရောက်သူတွေအရေးမက္ကဆီကိုအစိုးရရဲ့ကင်တွယ်ဆောင်ရွက်မှုအပေါ်အမေရိကန်ကထောက်ပံ့မယ်လို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကကတိပြုပြောဆိုထားပါတယ်ရှင
်တူရကီနိုင်ငံနောက်ဖက်ဘော်ဒရမြို့တောင်ကကန်ယူရန်နဲ့မီတာ50လောက်ကွာမှာရွှေပြောင်းခြေချသူတွေတင်ဆောင်လာတဲ့ဆက်လက်စဉ်ဒီကနေ့နှိမ့်မြုပ်သွားခဲ့ပြီးတော့လူနှစ်ဦးသေဆုံးသွားခဲ့တယ်လို့တူရကီကမ်းခြေဆောင်တပ်ကပြောကြားလိုက်ပါတယ်ဆက်လီမှာပါတဲ့လူ18ဦးကိုကယ်တင်နိုင်ခဲ့တယ်လို့ကမ်းခြေဆောင်တပ်ကပြောပါတယ်အဲ့ဒီဆက်လီမှာပါတဲ့3ဦးကကမ်းခြေကိုရောက်အောင်ကူးခတ်နိုင်ခဲ့ပြီးမဲ့2ဦးကတော့ဆင်းရဲရောက်ပြီးနောက်ပိုင်းမှာတည်ဆုံသွားတယ်လို့ကမ်းခြေဆောင်တပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်ရှားဝေကယ်ဆယ်ရေးလုပ်ငန်းတွေကဆက်လက်လှုပ်ဆောင်ရှားဝေကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေတယ်လို့ကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်ရွှေပြောင်းခြေချသူတွေဟာဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုတော့အသေးစိတ်ထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးဥရောပမှာပုံမကောင်းမွန်တဲ့ဘဝတစ်ခုရဖို့အတွက်အရှိလေပိုင်းနဲ့အာဖရိကဒေသမှာဖြစ်ပေါ်နေတဲ့ပဋိပက္ခအိမ်နဲ့ဆင်းရဲမွဲတွေမှုကနေလွမြောက်နိုင်ဖို့ထွက်ပြေးလာကြတဲ့ရွှေပြောင်းခြေချသူတွေဟာတူရကီအပါဝင်တခြားနိုင်ငံတွေကနေတဆင့်ဥရောပကိုသွားရောက်နေကြတာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားတောင်ကိုရီးယားနဲ့ကုလသမဂ္ဂကုကဲရေးတပ်ဖွဲ့တို့ဒီကနေ့တနင်္လာနေ့မှာတွေ့ဆုံပြီးကိုရီးယားစစ်မဲ့ဆုံအတွင်းကပူရဲလုံခြုံရေးဧရိယာမှာလက်နက်ဖြုတ်သိမ်းရေးအစီအစဉ်ကိုထပ်ပြီးဆွေးနွေးကြပါတယ်။ ဒီရင်မှန်းချက်ပြင်းပြင်းရဲ့အတွက်တတိယအကြိမ်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာလက်မှတ်ရေးထိုးခဲ့ကြတဲ့အလုံးစုံစီးရေးဆိုင်ရာသဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်မဲ့နည်းလမ်းတွေကိုပြီးခဲ့တဲ့သတင်းဘက်က၃ပွင့်ဆိုင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီကနေ့ထပ်ပြီးတော့တွေ့ဆုံတာဖြစ်ပါတယ်လက်တလောတန်တမာရေးချိုးပန်းမှုကိုထောက်ပံ့ပေးရေးအတွက်ကုလသမဂ္ဂကုကဲရေးတပ်ဖက်ကလက်ရုံးညီတွေဖြစ်အောင်ဆောင်ရွက်မယ်လို့ကုလတပ်ဖွဲ့ရဲ့ဒုတိယတပ်မှူးဒုတိယဗိုလ်ချုပ်ကြီးဝင်းအိုင်ရီကပြောပါတယ်ကိုရီးယားနှစ်နိုင်ငံကြားစစ်အင်အားတင်းတင်းကြပ်ကြပ်ချထားမှုကနေငြိမ်းချမ်းတဲ့ဇုံတစ်ခုအဖြစ်ရှေ့ရှုပုံဖော်လာတာနဲ့အတူကုလသမဂ္ဂကုကဲရေးတပ်ဖွဲ့အနေနဲ့ထိထိရောက်ရောက်ပါဝင်ဆောင်ရွက်ဖို့ကြွမ်းကျင်သူတွေကလည်းတိုက်တွန်းထားပါတယ်ဒီကနေ့ဆွေးနွေးပွဲမှာတော့ပူရဲလုံချုံရဲ့ area အတွင်းမိုင်းရှင်းလင်းရေးအခြေအနေကိုစစ်ဆေးသုံးသပ်ဖို့လက်နက်တွေအဆောင်စခန်းတွေရုပ်သိမ်းရေးအချိန်ကာလသတ်မှတ်ချက်နဲ့လုံချုံရဲ့အဆောင်အရေးအတွက်ကိုညှိနှိုင်းရေးတို့နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြသလိုအပြန်အလှန်စီစဉ်ရေးအစီအစဉ်တွေကိုပါဆွေးနွေးခဲ့တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်ရှင်
ထိုင်ဝမ်ကျွန်းကကြော်ကြားတဲ့ကန်ယူတန်လမ်းကြောင်းမှာတနင်္ဂနွေနေ့ကယထာတစဉ်လမ်းချော်တိမ်းမောက်ခဲ့တာမှာအနည်းဆုံးလူ18ယောက်သေဆုံးခဲ့ပြီးတော့180ကျော်ဒဏ်ရာခဲ့တဲ့ပုံမှာအာနာပိုင်တွေကစုံစမ်းစစ်ဆေးမှုစတင်ပြုလုပ်နေပါတယ်။ဒီကနေ့တလနေ့မှာရီလန်းခင်အရှိမြောက်ပိုင်းအခင်းဖြစ်တဲ့နေရာကိုသမရဆိုင်ယန်ဝမ်ခူရိုင်တွားရောက်ခဲ့ပြီးတေဆုံးသူတွေရဲ့မိသားစုဝင်တွေကိုတွေ့ဆုံခဲ့ပါတယ်။ခီးတဲ့360ကျော်လိုက်ပါလာတဲ့ဒီယထာဟာထိုင်ပေမြို့စင်ကြေဘုံဒေသကနေထိုင်တော်မြို့အရှိတောင်ဘက်ကမြို့ကိုအသွားမှာလမ်းချော်ခဲ့တာပါ။ခီးတဲ့တချို့ကိုသတင်းဌာနတွေကမေးမြန်းလာမှာတော့သူတို့ကယထာအချိန်အရန်ပြင်တာကိုသတိထားမိတယ်လို့ပြောပါတယ်။ယထာရှစ်တွဲလုံးလမ်းကျော်သွားခဲ့ပြီးတော့အဲ့ဒီတဲကငါးတွဲကတော့ပက်လက်လန်မောက်သွားခဲ့တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်အခင်းဖြစ်နေရာကိုရိုက်ရယူထားတဲ့ဓာတ်ပုံတွေထဲမှာတော့ပူယမာ express ယထာကတန်လမ်းမှာတွန့်ကောက်ပြီးတွဲချော်တိမ်းမောက်နေပုံတွေကိုတွေ့ရပါတယ်တနင်္ဂနွေနေ့ညအထိရှာဖွေခဲ့တဲ့ရေးတွေပြုလုပ်နေသလိုမီးမောင်းတွေဝင်ကြီးဆက်တွေတုံးပြီးလမ်းချော်တိမ်းမောက်နေတဲ့ယထာတွေကိုဖယ်ရှားနေတာဖြစ်တဲ့အတွက်ဒီနေ့လနေ့မှာတော့ယထာခီးစဉ်တွေပြန်ဆဖို့ရှင်းလင်းထားပြီးဖြစ်ပါတယ်ခင်ဗျာ
ခရစ်စတီလီလန်ခမ်းမမှာလာမဲ့လီလန်ပွဲမှာတော့ကွဲလွန်ခဲ့ပြီဖြစ်တဲ့ယူပဗေဒပညာရှင်စတီဖန်ဟော့ကင်းပိုင်ဆိုင်မှုတချို့ကိုလီလန်တင်มาဖြစ်ပါတယ်။ဒီထဲမှာဆိုရင်တော့ကြော်ကြတဲ့သိပ္ပံပညာရှင်ရဲ့ဘိန်းတက်ကလထိုင်တလုံးပါဝင်มาဖြစ်တယ်လို့သူ့ရဲ့ Cambridge တက္ကသိုလ်ဒေါက်တာဘွဲ့စာတန်းမိတူ9ဆောင်တဲ့ကတစ်ဆောင်လဲပါဝင်มาဖြစ်ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်သွားပါမယ်ရင်းဦးဆုံးတော့ KIA နဲ့အပြည့်အညဉ့်ဉျဉ်ရေးကိစ္စကိုတင်ပြခြင်းပါတယ်မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားဗမော်မြို့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားတချို့ကိုတပ်မတော်ကထိန်းသိမ်းထားတာကြောင့်ဓာရီဟာငင်းငင်းရေးလုပ်ငန်းစဉ်ပေါ်အတားအဆီးတွေဖြစ်စေပြီး KIA နဲ့မြန်မာအစိုးရကြားအရင်ကသဘောတူထားတဲ့အတိုင်းရပ်တန့်နေတဲ့ဆွေးနွေးပွဲတွေပြန်ဆဖို့ကချင်ငင်းငင်းရေးအကျိုးတော်ဆောင်အဖွဲ့ကပြောကြားပါတယ် VOA သတင်းတော့နိုင်ကွင်းရင်ကသတင်းပေးပို့ထားတာပါ
အောက်တိုဘာလ19ရက်နေ့တုန်းက KIA နဲ့သတ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးပမော်မြို့နယ်ရွာသားတို့ချို့ကိုသတ်မတော်ဘက်ကဖမ်းဆီးခဲ့တာနဲ့ပတ်သက်လို့နန်ခုတ်ရွာသားတို့ကခုလိုပြောပါတယ
်။အောင်းသွားတာအကုန်လုံးက10ယောက်ကျော်တော့ရှိတယ်ဗျာ။10ယောက်ကျော်ထဲမှာကျွန်တော်တို့စီးရင်အတိအကျရတာက4ယောက်။ခြံထဲ6ယောက်ကကျတော့ဒီစကိုင်းတိုင်းဘက်ကနေနန်ခုတ်ချင်းရွာကိုသူကပြောင်းမှုခြံနေမပြောခြံနေလောက်ကြတော့အဲ့ဒီမှာအလုတ်ဟိုလာလုတ်တဲ့အလုတ်တော်ကြီးပေါ့နော်။ခုဖမ်းသွားတဲ့4ယောက်ကိုကျတော့မနေ့ကတော့သတ်မတော်ကပြန်လုပေးမယ်ဆိုပြီးမှချင်းရွာဥက္ကဋ္ဌတွေနဲ့တာဝန်ရှိတဲ့လူတွေကိုလာခေါ်ပါဆိုပြီးမှသူတို့ကဟိုအချောင်းချားတွေလို့တီးရတယ်ဖမ်းခံရတာ19ရက်နေ့ပေါ့လုပေးမယ်လို့ပြောတာမနေ့တုန်းကပေါ့
အဖမ်းဆီးခံရွာသားတွေမနေ့ကပြန်လဲလွတ်လာပြီလို့တခြားဒေသခံတို့ကပြောပါတယ်အချင်းပြည်နယ်တွင်းတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေမကြာခဏဖြစ်ပွားလို့ရှိပါတယ်တိုက်ပွဲတွေကြောင့်ယုံကြည်မှုပြတ်ရင်းပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေထိခိုက်လာနေတယ်လို့ကချင်ငြိမ်းချမ်းရေးကျိုးတော်ဆောင်ဖွဲ့ကဦးဆန်းအောင်ကပြောပါတယ
်ကျွန်တော်ကတော့ဒီနေ့ဘောတော့ငြင်းတန်းတောင်းဆိုနေတာပါဗျာကျွန်တော်အနေနဲ့ကတော့နှစ်ဖက်စလုံးကိုငြင်းတန်းပဲဒီတိုက်ပွဲမဖြစ်ဘူးတိုက်ပွဲဖြစ်တယ်ဆိုရင်ယုံကြည်မှုပြတ်ရစေတဲ့ဖြစ်တဲ့ကြောင့်ယုံကြည်မှုဒီဆောက်ဖို့အရေးကြီးတယ်ယုံကြည်မှုရှိမှပဲငြင်းချမ်းရေးတွေဆက်လက်ပြတ်လို့လို့ရပြည့်ရလဲလို့လို့ရတာဖြစ်တဲ့အတွက်ကြောင့်ဒီတိုက်ပွဲမဖြစ်ဘူးတော့အများအားနှစ်ဖက်စလုံးကိုပဲကြိုးနေတာပါဗျာအဲ့ဒါမှတစ်ဖက်ကအောက်ဖြစ်လာရင်တော့တိုက်ပွဲတွေဆက်ဖြစ်ဖြစ်လာတဲ့အခါကျတော့ငြင်းချမ်းရေးတွေလည်းဒီအနောက်ဆက်တဲ့အများအားရှိတဲ့အနေဖြစ်နေရတယ်
ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလည်းအစိုးရငင်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမှာမိတ်ဖွဲ့တို့တရုတ်ပြည်သူသမ္မတနိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံပြီးရတနေတဲ့ဆွေးနွေးပွဲလမ်းကြောင်းကိုပြန်လည်စတင်ဖို့သဘောတူခဲ့ကြပါတယ်။ဒါပေမဲ့အခုထိတော့နှစ်ဖက်ဆွေးနွေးပွဲတွေဆက်ပြီးကျင်းပနိုင်ခြင်းမရှိသေးပါဘူး။ငင်းချမ်းရေးလုပ်ငန်းစဉ်တွေကိ
မရတဲ့လူလည်းအဲ့ဒီပုံမှာလည်းယုံကြည်မှုတိုင်းတာတစ်ခုရှိရနေတယ်။ဒီအပြင်းမရတဲ့လူတွေရဲ့ပုံမှာသက်ဆံတဲ့အနေအထားတွေရှင်ရှင်သက်ဆံတဲ့ဆက်သွယ်မှုကဟိုအရင်လိုခက်ဆက်စိတ်တွေမဟုတ်တဲ့ခါကျတော့ဖြစ်ဖြစ်ဖြစ်တဲ့ခါကျတော့အကြလိုင်းတို့ကယုံကြည်မှုကမမေ့လာတော့အဲ့လိုနေဆန်းရွက်တဲ့ခါကျတော့အားမရတာသူတော်ဖို့တော့အနည်းငယ်အားစိတ်မှပဲ
ပမောမျိုးနဲ့နန်ခုံနဲ့အောင်မြင်သာကြည်ဝသားတွေကရွာသားတွေကိုဖမ်းဆီးခဲ့တဲ့လောက်ရနဲ့ပတ်သက်လို့လဲဂါဟာလူခွေကျူးလွန်မှုတရားလို့ဥဆန်းအောင်ကပြောပါတယ
်။ဘယ်ဖွဲ့စည်းပွဲဖြစ်ဖြစ်ပေါ့လေအပြည်သူလူထုကိုဖမ်းဆီးတဲ့တပ်ဖြတ်တဲ့နှိစက်တဲ့ဆိုတာဒါလူခွေကျူးဖို့တာဒါတော့ဘယ်လိုမှမဖြစ်တဲ့ဟာမလိုလားတဲ့ဖြစ်ပါ
ပြည်ကြတဲ့အော်တိုဘလာဆက်တဲ့နေ့မှာလဲပုံပေါ်မြို့နယ်စင်ဘူမြို့နယ်ကွယ်ခေါမေးရွာဘက်မှာဒရင်ဦးတမရှိတိုင်ရင်ငန်းနဲ့သမရတို့ကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်ဒေသခံကြေးဝါးသားတွေကလည်းစစ်ဘေးလွတ်ရာတောတောင်ဘက်ကိုတိမ်းချောင်ခဲ့ကြရပါတယ်။အော်တိုဘလာ19ရက်နေ့ကပဲနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဇော်အောင်ဆန်းစုကြည်ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားရောက်ပြီးစစ်ဘေးကြောင့်နေရဆွတ်ခွာထွက်ပြေးသူတွေအတွက်ယာယီကယ်ဆယ်ရေးစခန်းကိုသွားရောက်ပြီးတော့ထောက်ပံ့ငွေနဲ့ပစ္စည်းတွေပေးအပ်ခဲ့ပါတယ်။နေရဆုတ်ခွာနေရတဲ့ပြည်သူတွေကိုကိုကြကိုရွာမှာအေးအေးချမ်းချမ်းနေထိုင်ဖို့အများဆုံးကြိုးစားသွားမယ့်အကြောင်းသတိပေးပြောဆိုခဲ့ပါတယ်ခင်ဗျာ
။ထိုင်းခြေဆိုင် VOA သတင်းတော်နိုင်ကွင်းရင်ဖြစ်ပါတယ်။အခုတော့ရာသီဥတုသတိပေးချက်နဲ့ပတ်သက်ပြီးတင်ပြခြင်းပါတယ်။ကပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖိအားနည်းရံဝန်းဟာဆက်လက်တည်ရှိနေမှာဖြစ်ပြီးဒီရက်ပိုင်းအတွင်းမြန်မာနိုင်ငံအောက်ပိုင်းမှာမိုးရွာပြီးရေကြီးရေလျှံတာတွေဖြစ်ပေါ်လာနိုင်တယ်လို့မိုးလီဝတနဲ့ဇလဗီရာဦးစီးညွှန်ကြားမှုဦးစီးဌာနကသတိပေးနေပါတယ်ဒါအပြင်ပြည်သူလူထုထိတ်လန့်အောင်မိုးလေဝသနဲ့ငလျင်ဆိုင်ရာသတင်းမှားတွေဖြန့်ချိနေတာကိုအရေးယူနိုင်ဖို့ဥပဒေရေးဆွဲနေတယ်လို့လည်းတာဝန်ရှိသူတွေကပြောနေပါတယ် VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာ
ပါကပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဗီယာနဲ့ရဝန်းဟာမုံတိုင်းငယ်ဖြစ်နေမြန်မာနိုင်ငံမြဝကျွန်းပေါ်ဒေသကိုဖျက်ဆီးဝင်ရောက်ခဲ့ပြီးမုံတိုင်းရှိန်ကြောင့်မြန်မာနိုင်ငံအောက်ပိုင်းဖြစ်တဲ့ရန်ကုန်ပဲခူးနေပြည်တော်မကွေးရှမ်းပြည်နယ်တို့မှာဒီအပိုင်းမိုးရွာသွန်းနိုင်တဲ့အကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးထားပါဗျ။မုံတိုင်းဝင်ရောက်သွားပြီမဲ့လေဗီးယားနဲ့ယဝန်ကဆက်လက်တည်ရှိနေမှာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါဗျ။ဒါအပြင်လပြည့်ဒီအတက်တဲ့ရေလေရောက်တော့မှာဖြစ်လို့အနေမိုင်းနေရာတွေမှာရေကြီးရေလျှံတာတွေဖြစ်ပေါ်နိုင်ပါတယ်။လေဗီးယားနဲ့ယဝန်နဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စိုးက
မြန်မာချုပ်ဘော်ဒီတော့ဝင်ရောက်ခဲ့ကျွန်တော်ဝင်ရောက်သွားပြီဒါနဲ့တော့ဒီတော့ဒီပြားနဲ့ယဝန်အနေနဲ့ဆက်ရှိနေတယ်တူရဲ့အချိန်ကြောင့်လို့ကျွန်တော်တို့နေရာဆေးဆေးကနေနေရာနှစ်ပြားတော့ငိုရွာနေတဲ့နေရာရှိပါတော့တဲ့ဥစ္စာတော့သူကတော့ဒီ25ရက်နေ့လောက်ထိတော့သူရှိနေဝင်ခင်ဗျအမိုးရွာတော့ဆိုနေဟုတ်ကဲ့ဒါဒီအခုကတော့ဒီအချိန်ကြောင့်လို့ဘာလို့ဒီအချိန်ကြောင့်လို့ဒါဒီကိုဒီပြားနဲ့ယဝန်ရဲ့အချိန်ကြောင့်ဒီကာလတွေမှာတော့ဟိုမိုးကတော့ဒီဒေါ်နံတော့မပြတ်သေးဘူးနော်အများဆုံးဖြစ်တော့ဝင်မာရာတော့မှကျန်တဲ့နေရာရင်းဆိုဒီကာလဒီမှာကျွန်တော်မင်္ဂလာပင်လယ်မှာဒီပြားနဲ့ရောင်းဝယ်မုန်တိုင်းတွေဖြစ်တဲ့အချိန်မှာလည်းမိုးရွာတယ်ပေါ့နော်ဒီကောင်တောင်တရုတ်ပင်လယ်ကြီးမှာအဲ့လိုမျိုးအနာဒူမုန်တိုင်းတွေဖြစ်တဲ့ဆိုရင်သူရဲ့မုန်တိုင်းကျွန်းတဲ့တင်ကြရီမြန်မာနိုင်ငံဖြစ်တဲ့အချိန်မှာလည်းမိုးရွာတယ်ပေါ့လေဟုတ်ကဲ့ဒီကာလဒီမှာတော့ဟိုဘာလို့ဒီကြီးကြီးကြီးထားတော့မရှိဘူးပေါ့နော်ဒါပေမဲ့ဒီကာလဒီမှာသတိပြုရမှာဒီတိုက်ပေါ့နော်ဒီအတက်ကြလေးရှိတဲ့ကြောင့်လို့တော့ဒီမိုးရွာတဲ့အနေအထားလေးနဲ့ဒီတဲ့ဥစ္စာအွန်ဒီတဲ့ဥစ္စာရှိတာနေတော့ဒါရေပြည့်ရှံမှုတော့ဖြစ်နိုင်တယ်ရေပြည့်ရှံမှုဖြစ်တော့ဒီကတော့တော့တေကုန်2ချိန်တဲ့2ချိန်ကြာတော့ဒီတဲ့တဲ့ချိန်နဲ့မိုးရတဲ့ချိန်ပေါင်းသွားတဲ့ချိန်ကြာတော့ရေပြည့်ရှံမှုဖြစ်နိုင်ပြီးတော့ဒီပြန်ကြတာနဲ့သူကရေပြန်ကြသွားမယ်အနေအထားမျိုးပေါ့နော်အဲ့လိုတော့ရှိပါတယ်ဟုတ်ကဲ့
ဒီတော့တွင်ရန်ကုန်မှာဒီအပိုင်းငလင်းလောက်ခတ်မယ်ဆိုပြီးလူမှုကွန်ရက်ဆာမျက်နှာမှာသတင်းမှဖြန့်ညှိနေတာရှိတာကြောင့်ဒီလိုသတင်းမှားတွေကိုမယုံကြည်ဖို့နဲ့စိုးရိမ်မှုလွန်ကဲတာတွေမဖြစ်ဖို့အစိုးရတာဝန်ရှိသူတွေဘက်ကသတိပေးပါတယ်။အခုလိုသတင်းမှားတွေဟာအစိုးရရန်နေရာနဲ့ဌာနကိုနမည်ပြအောင်လှုပ်ဆောင်တာတွေဖြစ်နိုင်တဲ့အတွက်အရေးယူဆောင်ရွက်ဖို့ဥပဒေရေးဆွဲပြင်ဆင်နေရလို့လည်းဦးကျော်စိုးကပြောပါတယ
်။အဓိကတော့ဟိုညီငယ်ကတော့ဟောပေါ့နော်ဒီဟိုဂျိုတင်ဆာမလို့မြင်ရနိုင်ဘူးပေါ့နော်ဥပဒေကြေကောင်းအောင်မလို့ဂျိုတင်ဆာမလို့မြင်ရနိုင်ဘူးပေါ့နော်ဒီလိုမျိုးဒီ ว่าบ่นี่มูลิโอดาเนี่ยปะทะเมဖြစ်ဖြစ်ညီနေเนี่ยပတ်သက်တာပဲဖြစ်ဖြစ်ညီနေเนี่ยပတ်သက်တာပဲဖြစ်ဖြစ်เนาะမြို့ကလာဟာရီရတော့ဒီဟိုလက်ရှိမှာတော့ဟိုတော်ရင်းရလုပ်နေကြတာပေါ့เนาะအဓိကတော့ဒါဒီတချို့ကလည်းဒါစူရယနေရဟိုနောက်ချက်ပြီးခြင်းနဲ့အနေထားမျိုးနဲ့ဆောင်ရတာပေါ့เนาะတချို့ကလည်းဌာနဌာနဝန်တွေကိုတိုက်ခိုက်ခြင်းနဲ့အနေထားမျိုးတွေနဲ့ဆောင်ရတဲ့အနေထားမျိုးတ
ဒီကနေ့ရန်ကုန်မြို့နေရာချို့မှာမိုးရွာသွန်းပြီးအနေမှန်ရက်ွက်တွေဖြစ်တဲ့အင်းစိန်မယံကုန်တောင်ဝင်တို့မှာနေအိမ်တချို့တွေကိုရေတွေဝင်ရောက်ခဲ့ပါတယ်။ရန်ကုန်တိုင်းဒေသကြီးလိုပဲပဲခူးတိုင်းဒေသကြီးရခိုင်ပြည်နယ်နဲ့ မွန်ပြည်နယ်တွေမှာနေရာကော့ပြီးမိုးကြီးနယ်လို့သတိပေးချက်ထုတ်ပြန်ထားတာပါ။စကိုင်းတိုင်းဒေသကြီးကချင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာနေရာကွက်ကြားတနင်္လာရီတိုင်းဒေသကြီးရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာကျဲကျဲမန္တလေးတိုင်းဒေသကြီးမကွေးတိုင်းဒေသကြီးရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာဆိတ်ဆိတ်နဲ့နေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပါတယ်။ကံဦးနဲ့တခြား ने जला बेरा न्यूजामु उजी थाना ये त्रिपे नोजो जमा फोब्या था बारे खम्या
သောရှိမှခင်ဗျာအရက်ဖက်လူမှုအဖွဲ့စည်းတွေလူမှုအခြေပြုလူမှုအဖွဲ့တွေအားကောင်းခိုင်မာမှုဆိုတာဟာဒီမိုကရေစီစနစ်စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ဒါကြောင့်လည်းပဲဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့စည်းတွေအားကောင်းခိုင်မာတဲ့အနေအထားကိုခုရောက်လာပြီလို့ဆိုနိုင်ပါသလား။နောက်အုပ်ချုပ်ရေးအာဏာပိုင်ဘက်ကရောဒီအရက်ဖက်လူမှ ဲဒီလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးမြန်မြန်လူရဲတော်ရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးပို့ထားမယ်ဆိုရင်ဒဲဒီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွေးနွေးလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြီးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မြန်ကြမယ်တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
အနောက်ပြန်အင်္ဂါညဗီယိုရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့နိုင်ငံတကာထိတန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်ဟွန်ဒူရက်စ်နိုင်ငံကရွှေပြောင်းလူအုပ်စုကြီးဟာမက္ဆီကိုနိုင်ငံကတဆင့်အမေရိကန်ပြည်ထောင်စုထဲကိုဝင်ရောက်ဖို့အတွက်မက္ဆီကိုနဲ့နေဆက်ချင်းထိစပ်နေတဲ့ဂွာတီမာလာနေဆက်မှာစုပြုံရောက်ရှိနေပါတယ်ဒါပေမဲ့အဲ့ဒီမှာအတားအဆီးအခက်အခဲတွေကြုံရပြီးတဲ့နောက်အတော်များများကတော့ဟွန်ဒူရက်စ်နိုင်ငံဘက်ကိုပြန်လှည့်သွားကြပြီးအချို့ကတော့ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်အဲ့ဒီအတားအဆီးတွေကိုကျော်လွှားဖို့မက္ကဆီကိုနေဆက်မှာပဲရှိနေကြတာပါဒီရွှေပြောင်းသွားလာတဲ့လူအုပ်စုကြီးကိုမတားဆီးနိုင်ဘူးဆိုရင်ဟွန်ဒူရက်စ်ဂွာတီမာလာနဲ့မက္ကဆီကိုနိုင်ငံတွေအနေနဲ့နောက်ဆက်တွဲအကျိုးဆက်ကိုခံစားရလိမ့်မယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကသတိပေးနေပါတယ်ရွှေပြောင်းသွားလာသူအချို့ကတော့အမေရိကန်ပြည်ထောင်စုကိုမယောင်မချင်းရောက်အောင်သွားမယ်လို့ပိုင်းဖြတ်ထားတဲ့အကြောင်း VOA သတင်းတော့ဆလဒ်ဒစ်ဟုတ်တဲ့လွှာကိုကိုသားညွန့်ဦးကပြောပြမှာပ
ါမက္ဆီကိုနဲ့ဂွာနီမာလာနေဆက်သရားပေါ်ရောက်လာတဲ့ရှစ်ပြောင်းသွားလာနေတဲ့လူအုပ်ကြီးကိုမက္ဆီကိုအာဏာပိုင်တွေကပိတ်ဆို့တားမြစ်ခဲ့ပါတယ်ဒါပေမဲ့လည်းအတော်များများကတော့ဒီစူကီရက်မြစ်ကိုရေကူးဖြတ်ကျော်လို့တမျိုးတချို့ကဖြစ်တယ်လို့လှုပ်ထားတဲ့ဖောင်တွေနဲ့မြောက်ပိုင်းကိုခီးဆက်ခဲ့ကြပါတယ်သူတို့အတွက်အင်မတန်ကိုအနေနဲ့များတဲ့စွန့်စားမှုပါပဲလို့ဟွန်ဒူရက်စ်နိုင်ငံကဒီရှစ်ပြောင်းသွားလာနေသူတူဖြစ်တဲ့မေကိုးကစပိန်ဘာသာစကားနဲ့ပြောပါတယ
်မိကိုဖြတ်ပြီးအတော့ကိုစွန့်စားသွားလာခဲ့ရတာပါဟွန်ဒူရက်စ်မှာနေရင်ဘဝအတွက်ကောင်းမွန်တဲ့အခွင့်အလမ်းတွေမရှိလို့အခုလိုအသက်အန္တရာယ်ကိုစွန့်ပြီးသွားလာရတာပါကျွန်တော်တို့မှအနာဂတ်ဆိုတာမရှိဘူးလေ
ဒီရွှေပြောင်းသူတွေကိုပိတ်ဆို့ထားတဲ့အပေါ်အမေရိကန်သမ္မတထရမ့်ကမက္ဆီကိုနိုင်ငံကိုကျေးဇူးတင်စကားပြောခဲ့ပါတယ
် I want to thank Mexico. Mexico has been so
မက္ဆီကိုနိုင်ငံကိုကျေးဇူးတင်စကားပြောလိုပါတယ်မက္ဆီကိုနိုင်ငံရဲ့လုပ်ရက်ကအမခန်းပါပဲဒါဟာအမေရိကန်ခေါင်းဆောင်မှုကိုမက္ဆီကိုကအလေးထားတယ်ဆိုတာကြားတာပါပဲ
အမေရိကန်မက္ဆီကိုနေဆက်မှာရွှေပြောင်းဝင်ရောက်သူတွေအပေါ်အရင်ကတင်းတင်းကြပ်ကြပ်ဆက်ဆံနေတာနဲ့ပတ်သက်လို့သမ္မတထရမ့်အစိုးရအဖွဲ့ဟာဝေဖန်ခံရပါတယ် နဗဒါပြည်နယ်မှာလုပ်တဲ့လူလူစုဝေးပွဲတစ်ခုမှာလည်းဒုတိယသမ္မတဟောင်းဒီဂျိုးဘိုက်ဒန်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ထပ်ပြီးပြောလာပါတယ
် What the hell's going on in America ripping infants from
American နိုင်ငံကြီးဘလို့ဖြစ်နေတာလဲဗျာနေစမှာဆိုလို့ရှိရင်မိဂွနီရင်ဝင်တဲ့ကခလီးငယ်တွေကိုဇွတ်တင်းကိုခွာထုတ်ပစ်နေတယ်ကျွန်တော်တို့ဘာတွေလုပ်နေကြတာလဲဘာတွေဖြစ်လာနေပြီလဲဆိုပြီးတော့ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ကလူလူစုဝေးပွဲမှာပြောသွားတာပါဒီမိုကရက်တီဟာအမေရိကန်ပြည်ထောင်စုတဲကိုရာဇဝတ်ကောင်တွေကိုဖိတ်ခေါ်နေတဲ့ဆိုပြီးတော့နာဗဒါဘပဲလုပ်တဲ့ရီပပ်ဘလစ်ကန်မဲဆွေစီဝေးပွဲတစ်ခုမှာသမ္မတထရန့်ကတံပြန်ဆွဆွပြောဆိုပါတယ
် The Democrat Party and it's openly
ဒီမိုကရက်ပါတီဟာကျွန်တော်တို့ဥပဒေတွေကိုချိုးဖောက်မဲ့နယ်စပ်မြင်းတွေကိုချိုးဖျက်မဲ့နိုင်ငံကိုလည်းဖျက်ဆီးမဲ့တရားမဝင်နိုင်ငံသားတွေကိုတန်းနဲ့ချီဖိတ်ခေါ်လမ်းဖွင့်ပေးနေပါတယ်ဒီရွှေပြောင်းလူအုပ်စုကြီးကိုသူတို့လိုလားနေပါတယ်
သမ္မတထရမ့်ဟာဒီကိစ္စကိုလာမယ့်နိုဝင်ဘာလ6ရက်ဂျာကလာရွေးကောက်ပွဲရဲ့ငွေကိစ္စဖြစ်လှုပ်လာပါတယ်။မက္ကဆီကိုနယ်စပ်ကဒီရွှေပြောင်းလူအုပ်ကြီးကိုတားမပေးနိုင်ဘူးဆိုရင်တော့အကူအညီထောက်ပံ့တွေကိုရပ်ပြီးတော့အမေရိကန်မက္ကဆီကိုနယ်စပ်ကိုလည်းပိတ်ပစ်မယ်ဆိုပြီးတော့ချင်းချောက်ထားပါတယ
်။ I will seal off the border before they come into this country.
ဒီလူတွေတိုင်းပြည်တွေရောက်မလာအောင်စစ်တပ်ကိုခေါ်ထုတ်ပြီးနယ်စပ်တွေကိုပိတ်ပစ်ရပါလိမ့်မယ်။အရန်တပ်ဖွဲ့တွေနဲ့တည်းမကပါဘူးစစ်တပ်ကြီးကိုပါထုတ်လာရပါလိမ့်မယ်။
ဂွနီမာလာနဲ့ဒီဟွန်ဒူရက်စ်သမ္မတနှစ်ဦးကတော့ဘူတက်သတင်းစာရှင်းလင်းပွဲလုပ်ပြီးတော့ဒီလူတွေနေရာပြန်လာကြပါဆိုပြီးတော့ဖိတ်ခေါ်ခဲ့ပါတယ
်။ကျေရောဆူဂူရာလေ
သူတို့ကိုလက်ခံဖို့အလုပ်အဖွဲ့တစ်ခုကိုဖွဲ့ထားပြီးဆိုတာကိုဟွန်ဒူရက်စ်ပြည်သူတွေကိုသိစေချင်ပါတယ်။သူတို့တူချင်းဘာလို့လို့တလဲဆိုတာအပေါ်တည်ပြီးသူတို့အတွက်အခွင့်အလမ်းတွေကမ်းလှမ်းဆောင်ရွက်သွားဖို့လည်းပြင်ဆင်ထားပါတယ
်။ဟွန်ဒူရက်စ်သမ္မတဂွန်အော်လန်ဒိုဟာနီဒက်စ်ပြောသွားတာပါ။ဂွနီမာလာသမ္မတဂျီမီမာရယ်စ်ကလည်းအတော်များများကတော့သူတို့ရဲ့နေရာကိုပြန်လာကြပြီဆိုပြီးတော့အမေရိကန်ပြည်တော်စုကိုအာမခန်စကားပြောရတယ်။ဒါပေမဲ့လို့လဲရွှေပြောင်းသွားလာနေတဲ့လူအုပ်ထဲကလူအတော်များများကတော့သူတို့အနေနဲ့အမေရိကန်ပြည်တော်စုစီကိုမရောက်ရောက်အောင်လို့နီလန်းရှာသွားမယ်ဆိုပြီးတော့ပြောနေကြတော့မှာပဲခင်ဗျာ
။ကိုသားညွန့်ကိုတင်ပြခဲ့တာဖြစ်ပါတယ်။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုဒူကနေဖမ်းယူရှုစားနေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်သိန်ဂီတက်ကပြောပြပေးမှာပ
ါဆော်ဒီအင်ရှိဆန်မင်းသားမိုဟာမက်ဘင်ဆယ်မန်ကဆော်ဒီသတင်းထောက်ဂျမဲကာရှူဂီရဲ့တားဖြစ်သူကိုဒီကနေ့တနင်္လာနေ့မှာတယ်လီဖုန်းဆက်ပြီးဖခင်ဖြစ်သူအသက်ခံရမှုအတွက်ဝမ်းနည်းကြေကွဲရပါကြောင်းပြောဆိုခဲ့ပါတယ်သတင်းထောက်ကာရှူဂီကအောက်တိုဘာလ2ရက်နေ့တုန်းကတူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးထဲကိုဝင်ရောက်သွားခဲ့ပြီးတဲ့နောက်အသက်ခံခဲ့ရတာဖြစ်ပါတယ်ရုရှားနဲ့အမေရိကန်ကြားကအရေးပါတဲ့စီးအခစ်ကာလလက်နက်ဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်တဲ့အပေါ်စွရင်ပူပန်တဲ့အကြောင်းရုရှားဆိုရကဒီကနေ့ပြောပါတယ်ဒီလိုရကြောင့်ကမ္ဘာကြီးဟာပိုပြီးအန္တရာယ်ရှိတဲ့နေရာတစ်ခုဖြစ်သွားစေနိုင်တယ်လို့လည်းရုရှားအစိုးရဘက်ကပြောဆိုထားပါတယ်အာဖဂန်နစ္စတန်နိုင်ငံမှာမနစ်တနင်္ဂနွေနေ့ကလွှတ်တော်ရွေးကောက်ပွဲတွေကိုဒုတိယနေ့အဖြစ်ကျင်းပခဲ့ပြီးမဲဆန္ဒရှင်အများစုမဲပေးခွင့်ရခဲ့ကြပါတယ်လုံးဝမဖွင့်နိုင်ခဲ့တဲ့မဲယုံတွေရှိသလိုမဲပေးဆက်ချွေးရင်းနာတွေအပါအဝင်အခက်အခဲတွေရှိခဲ့ပြီးမြဲလဲစနေနဲ့တနင်္ဂနွေနေ့ကျင်းပတဲ့ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်၄သန်းမဲပေးခဲ့ကြတယ်လို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောဆိုထားပါတယ်မဲပေးဖို့မှတ်ပုံတင်ထားသူကတော့၉သန်းနီးပါးရှိပါတယ်အာဖဂန်နစ္စတန်နိုင်ငံကလုံခြုံရေးဆွေးနွေးပွဲကိုပြီးခဲ့တဲ့သတင်းပတ်ကအကြံဖက်သမားတွေရဲ့တိုက်ခိုက်မှုအတွင်းအမေရိကန်စစ်ဗိုလ်ချုပ်တဦးဒဏ်ရာရသွားတယ်လို့ပင်တဂွန်စစ်ဌာနချုပ်ကမနေ့တနင်္ဂနွေနေ့မှာအတည်ပြုပါတယ်အမေရိကန်ကြီးတက်ရဲ့ဗိုလ်မှူးချုပ်ဂျက်ဖရီစမီလီဟာတနက်ချီစံတစ်ချက်ထိမှန်ခဲ့ပြီးအခုတော့တက်တာလာပြီလို့ပင်တဂွန်စစ်ဌာနချုပ်ကပြောဆိုထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ဂီတိုက်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွမွန်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်။ VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီခွဲကနေ9:00နာရီထိလိုင်းနူမီတာ16925ရို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာညာ6နာရီမှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာကျွန်တော်ညောင်ဝင်းအောင်ပ
This program has come to you from the Voice of America, Washington.